သူရရှိမှခင်ဗျာရူညာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနေအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အရေးမှာလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကမြန်မာဘက်ကနေစာဝယ်ပေးနေကြတယ်ဆိုပြီးတော့အမေရိကန်တာမတ်ကပြစ်တင်ဝေဖန်လိုက်ပါတယ်။ပြုံးနဲ့ရုရှားကိုရည်ရွယ်ပြီးတော့အမေရိကန်တာမတ်ကြီးနီကီဟေလီကအခုလိုဝေဖန်ပြောဆိုခဲ့တာပါ။လူခွင့်ရေးအဖွဲ့တွေကတော့ဒီနိုင်ငံရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်တွေကပြောင်းလဲလာနိုင်တယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုကိုကျော်လင်းပြောပြပါလိမ့်မယ်ခင်ဗျာ။
ရင်းငါပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုဗြိတိန်နိုင်ငံကအဆိုပြုချက်မူကြမ်းတရက်ပြီးခဲ့တဲ့ပတ်တုန်းကတင်သွင်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမူကြမ်းကိုပြင်ဆင်မှုတွေတော်တော်များများလုပ်ဖို့ပြည်ထောင်နိုင်ငံကလူမျိုးရေးကောင်စီကိုတောင်းဆိုခဲ့တာကြောင့်အဖွဲ့ဝင်15နိုင်ငံပါတဲ့လူမျိုးရေးကောင်စီကနောက်ဆုံးမှာတော့အားနည်းတဲ့မူကြမ်းတရက်ကိုပဲသဘောတူညီခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်နီကီဟေလီကတင်းနာနေတုန်းကလူမျိုးရေးကောင်စီစီဝေးမှာဝေဖန်ခဲ့တဲ့အခါနိုင်ငံရဲ့အမည်ကိုထည့်မပြောခဲ့ရုံနဲ့လေတရုတ်နိုင်ငံကိုဆိုလိုတယ်ဆိုတာကတော့ထင်ရှားပါတယ
် Some members of the council have kept us from taking action for cynical and self-interested reasons.
လူမျိုးရေးကောင်စီကအဖွဲ့ဝင်နိုင်ငံတို့ဟာအတတ်ချီပြီးတော့ကိုကျိုးစည်းဝါးကိုပဲကြည့်လို့ရအကြောင်းပြချက်တွေနဲ့အရေးယူဆောင်ရွက်မှုတွေထွက်မလာနိုင်အောင်လုပ်နေကြပါတယ်လူမျိုးရေးကောင်စီအဖွဲ့ဝင်တွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုခီးထွက်နေတော့ကောင်စီရဲ့ညီညွတ်မှုကိုပြသဖို့အရေးမှာကောင်စီတွေကတချို့အဖွဲ့ဝင်နိုင်ငံတွေရဲ့စာသားပြင်ဆင်ချက်တွေလောက်ခိုင်းခဲ့တာမျိုးကြောင့်ကောင်စီကပြောချင်တဲ့သတင်းစကားတွေကိုထိထိရောက်ရောက်မပြောနိုင်ခဲ့ပါဘူး
။ပထမအနေနဲ့ပြောဆိုချက်အရမြမရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေမှာရုရှားနိုင်ငံဟာတရုတ်ဘက်ကရက်တည်ခဲ့တယ်လို့ဆိုပါတယ်။ HRW Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အာဆာရေးရာမှူးဆောင်ညွှန်ကြားမှု Brett Adams ကတော့တရုတ်နဲ့ရုရှားနိုင်ငံတွေကိုယ်တိုင်ကလူခွင့်ချိုးဖောက်နေကြတာကြောင့်မြန်မာဘက်ကရက်တည်ပေးနေကြတာလို့ဆိုပါတယ
် The reason they are defending Burma is that they're also trying to defend themselves because both countries have terrible human rights records
မြန်မာဘက်ကဆက်နေတဲ့ကအကာအကွယ်ပေးနေတဲ့အကြောင်းကသူတို့ကိုသူတို့ကာကွယ်ဖို့ကြိုးစားနေကြတဲ့သဘောပါပဲ။ဒါကြောင့်လဲဆိုတော့ဒီနိုင်ငံစလုံးကလူ့ကိုယ်ရေးချိုးဖောက်မှုတွေဆူဆူရွာရွာလှုပ်ထားကြတဲ့နိုင်ငံတွေပါ။တရုတ်ဆိုရင်တိဘက်နဲ့ဝီဂါလူမျိုးစုတွေပေါ်အပြင်းထန်သိကွထားတာပါ။ရုရှားဆိုရင်လည်းကော့ကေးဆပ်ဒေသကလူမျိုးစုတွေပေါ်မှာနှိပ်ကွပ်နေတာကြားပါပြီ။တရုတ်နဲ့ရုရှားကလူ့ကိုယ်ရေးကိစ္စကိုလူမျိုးရေးကောင်စီမှလုံးဝတက်မလာသေးခြင်းပါ။ဒါကြောင့်လဲဆိုတော့ဒီချိန်မှာပြည်သူတွေကလူ့ကိုယ်ရေးဆိုင်ရာအရေးယူမှုမျိုးနဲ့သူတို့ကိုတိုက်ခိုက်လာကြမှာစိုးရိမ်နေကြတော့ပါပဲ။
တရုတ်နဲ့ရုရှားနိုင်ငံတွေရဲ့မြန်မာပြည်ပေါ်မှာထားတဲ့အမြင်တွေပြောင်းလဲလာနိုင်ခြေရှိတဲ့ချက်တူကိုလည်း HRW လူခွင့်ရေးအဖွဲ့က Brett Adams ကထောက်ပြပါတယ
် Second China does not want the United Nations involved in a neighboring country in Burma of course
ဒုတိယတစ်ချက်ကတော့ကျောင်းဟာသူ့နေနေချင်းကတ်နေတဲ့အင်းကြီးမြန်မာနိုင်ငံမှာကုလသမဂ္ဂကလာပြီးတော့လှုပ်ဆောင်တာတွေကိုမလိုလားပါဘူးဒုညာတွေအတိုက်အခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးတာမျိုးတောင်ကျောင်းကလိုလားတာမဟုတ်ပါဘူးကျောင်းနဲ့ရုရှားကမြန်မာဘက်ကနေအခိုင်အမာရပ်ပြီးတော့အပြည်အဝကာကွယ်ကြမှာပါပဲဒါပေမဲ့လည်းလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာပြည်ဆိုင်ရာအမြင်တွေပြောင်းလဲလာစေမယ့်အကြောင်းအရာတွေဖိအားတွေတော့ရှိလာပါလိမ့်မယ်အဲ့ဒါတွေကတော့ HRW လိုလူခွင့်ရေးအဖွဲ့အစည်းတွေကအဆက်မပြတ်တင်ပြနေတဲ့အစီရင်ခံစာတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကစက်တင်ဘာလကျရင်တင်သွင်းမဲ့အမတန်အဓိကကျတဲ့အစီရင်ခံစာတွေကြောင့်လူမျိုးစုလိုက်ရှင်းလင်းထင်ရှားမှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးလုံးတပ်ဖြတ်မှုစတဲ့အချက်တွေကြောင့်ကျုံနဲ့ရုရှားကမြန်မာကိုအကာအကွယ်ပေးနေပေမဲ့လည်းရှောင်လွှဲလို့မရတဲ့အခြေအနေကြုံလာရပါလိမ့်မယ်။ဒေါ်လာစင်မှာတော့ဖြစ်မလာသေးပေမဲ့ရင်းစင်မှာတော့မြန်မာရေးဆုံးဖြတ်ချက်ကိုလုံလုံရေးကောင်စီမှလက်ခံပြီးချမှတ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကလည်းစက်တင်ဘာလနောက်ပိုင်းမှာဖြစ်ကောင်းဖြစ်လာနိုင်ပါတယ်
။မြန်မာကိုတရုတ်ဘက်ကအကာအကွယ်ပေးနေရတဲ့အကြောင်းနောက်တစ်ချက်ရှိသေးတာကိုလည်း Brett Adams ကရှင်းပြပါသေးတယ
်။ There's no doubt that China can tell the Burmese leadership that if we don't protect you are going to be arrested and taken to the international criminal court
မြန်မာကောင်းဆောင်တွေကိုတရုတ်ကပြောနေတာတခုကခမားတို့ကိုကျွန်တော်တို့တရုတ်ဘက်ကအကာအကွယ်မပေးရင်ခမားတို့တွေအဖမ်းခံရပြီးတော့နိုင်ငံတကာကုမ္ပဏီမှာအစ်စ်ခံရလိမ့်မယ်ဆိုတဲ့ကိစ္စပါပဲဒါကတန်တရားဖြစ်စရာမရှိပါဘူးဒါကစိတ်အစွမ်းထက်တဲ့ကြိုးကန်ထိန်ထုတ်နိုင်မှုပါတရုတ်ကသူတို့ကိုလိုအပ်နေလို့မြန်မာစစ်တပ်ကလည်းတရုတ်ကိုလိုအပ်နေတယ်ဆိုတာမြန်မာစစ်တပ်ကလည်းသိလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာတရုတ်အတွက်လူညုံရေးအရာရောစီးပွားရေးအရာပါအကျိုးစီးပွားဆိုင်ရာကိစ္စတွေကြီးကြီးမားမားရှိနေလိုပါပဲ
ရိုဟင်ဂျာပြည်သူ့အဖြစ်ရှင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့လူညုံရေးကောင်စီအဖွဲ့ဝင်တွေဟာတနင်္လာနေ့ကကုလသမဂ္ဂလူညုံရေးကောင်စီမှာရှင်းလင်းပြောဆိုခဲ့ကြပါတယ်အဲဒီမှာတရုတ်တန်မတ်မားဆောင်ရှုကရှုပ်ထွေးမှုတွေပို့ပြီးတော့ဖြစ်မလာရအောင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားအပြန်အလှန်ဖြေရှင်းမှုတွေကိုလူညုံရေးကောင်စီကအားပေးတယ်နဲ့လို့ပြောခဲ့ပါတယ်မြန်မာတန်မတ်ဟောက်တိုဆွန်ကတော့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကခွင့်ပြုမှာမဟုတ်တဲ့အကြောင်းနဲ့ တပ်တွေထောက်ထားနေတဲ့တင်ပြလာတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်။